မေဝီကန်ပြည်သို့ဖလော်ရီဒါပြည်နယ်ကီးဝက်စ်ကိုဟာရီကိန်းအာမာမကြာခင်ကပဲဆက်တင်ဝင်ရောက်တိုက်ခတ်နေပြီးဖြစ်ပါတယ်။မုန်တိုင်းအဆင့်၄ရှိတဲ့ဟာရီကိန်းအာမာကတနအီကို၄တိုင်နှုန်းကီလိုမီတာ130နီးပါးနဲ့ဝင်ရောက်တိုက်ခတ်နေပြီးရာစုနှစ်တစ်ခုအတွင်းပြင်းထန်ဆုံးဟာရီကိန်းမုန်တိုင်းတွေနဲ့မကြုံခဲရတဲ့ဖလော်ရီဒါပြည်နယ်တွင်းကဒေသတချို့မှာတော့အပြည့်အစည်းတွေရှိလာမယ်လို့ခန့်မှန်းထားကြပါတယ်။အစောပိုင်းခံမှန်းချက်တွေမှာတော့ဖလော်ရီဒါအရှေ့ပိုင်းမိုင်ယာမီမြို့မှာမုန်တိုင်းတန်ခံရမယ်လို့ခံမှန်းခဲ့ကြပေမဲ့အခုတော့မုန်တိုင်းကပြီးနေနောက်ဖက်ပိုင်းကိုလမ်းကြောင်းပြောင်းလာပြီးစိတ်ပီတက်စ်ဖက်ဖက်ကိုဦးတည်လာပါတယ်။မုန်တိုင်းလမ်းကြောင်းပြောင်းပြီးအနောက်ဖက်ကိုဦးတည်လာတဲ့အချိန်မှာပဲအရင်ကမုန်တိုင်းအဖျားလောက်ပဲခံမယ်လို့ခံမှန်းခဲ့ကြတဲ့တမ်ပါမြို့ကဒေသခံတွေအခုတော့ခိုးလုံရေးစခန်းတွေကိုပြောင်းရွှေ့လာနေကြပါတယ်။တမ်ပါမြို့ဟာဆိုရင်ဟာရီကိန်းမုန်တိုင်းတန်ကိုတိုက်ရိုက်မခံစားခဲ့ရတာနှစ်ပေါင်း100နီးပါးရှိခဲ့ပါပြီ။ဖလော်ရီဒါအုပ်ချုပ်ရေးမှူးကတော့ပြည်내ရေးပေါ်အခြေအနေကြေညာထားတဲ့အကြောင်းနဲ့ဒေသခံတွေကိုဘေးလွတ်ရာဆုံးတွေကိုပြောင်းရွှေ့ကြဖို့မနေ့စနေနေ့ကစော်ဩနေတာပါ။ပြည်내ရင်းကရေးပေါ်ခလုံးရေးစခန်း400လောက်မှလည်းလူပေါင်း9000ကျော်ကျော်လောက်ရောက်ရှိနေကြပါပြီ။အိမ်နောက်စုပေါင်း9600ကျော်တို့မှလည်းဆက်ဆင်ပြီးပြတ်တောက်သွားပါပြီ။မနေ့စနေနေ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့တို့ဟာရီကိန်းအာမာအရေးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မုန်တိုင်းလမ်းကြောင်းမှာရှိနေကြသူတွေညွှန်ကြားချက်တွေအတိုင်းလိုက်နာလှုပ်ဆောင်ကြဖို့ကိုလည်းသမ္မတကပြောဆိုထားပါတယ်။ဖလော်ရီဒါပြည်နယ်လူဦးရေရဲ့၄ပုံတစ်ပုံကျော်ရှိတဲ့လူဦးရေ 5.6 တန်းကိုမုန်တိုင်းမလာခင်ဘေးလွတ်ရာရှေ့ပြောင်းကြဖို့လည်းညွှန်ကြားထားပါတယ်ရှင်။